ီကနေ့နေမျိုးတွေမှာလောက်ကြတဲ့ဆန္ဒပြပွဲတွေကရှမ်းပြည်နယ်မူဆယ်မြို့မှာစစ်တပ်ရဲ့ရဲကဒီနေ့အစောပိုင်းပြစ်ခတ်ဖြုတ်ခွဲလို့အမျိုးသားတအူသေးဆုံးခဲ့ပါတယ်။ပြစ်ခတ်ရတဲ့အခြေအနေကိုမူဆယ်မြို့ကန်တအူက VOA ကိုအခုလိုရှင်းပြပါတယ်။
မနေ့ကဆယ်နာရောက်ပေါ့နော်အဲကျွန်တော်တို့မြန်မာရှိတဲ့သတိရခိုင်နဲ့ဆန္ဒပြတဲ့အဖွဲ့တွေကိုသူတို့ရဲနဲ့စစ်တပ်အင်အားအများကြီးနဲ့ဖြူခွဲတယ်ဗျနောက်ပြီးနေရီဘုံလည်းဖြစ်တယ်ဖြစ်တော့ကျွန်တော်မြန်ဆယ်အထက်ကနေကျောင်းသားမှာပေါ့နော်တယောက်ကိုသူတို့တနက်ကြီးကအစ်စ်ပေါ့ခေါင်းမှန်နေဗျခေါင်းမှန်တော့ပထမတော့ဖိကူပေးလို့ရတယ်နောက်ပိုင်းသူကြဆုံးသွားတယ်ပေါ့နော်အလောင်းကိုလည်းသူတို့ချက်ချင်းတကြူလိုက်တယ်ဆိုတော့အလောင်းကိုလာလူတွေပါညာဖြစ်မှာသူတို့အတွက်သူအလောင်းကိုလည်းချက်ချင်းတကြူလိုက်တယ်နောက်ပြီးအခုကအေးဆုံးကျင်းရမူဆယ်မြို့ရဲ့ဒုတိယမြောက်ဒီဆုံးကျင်းပေါ့နော်ဆန္ဒပြအဖွဲ့ရဲ့ဆိုတော့ဒုတိယမြောက်ဒီဆုံးကျင်းဖြစ်ပါတယ်
ကချင်ပြည်နယ်မြကျင်းနားမြို့မှာလည်းဆန္ဒပြသူတယောက်တနက်ထိမဲတိတ်ဆုံးခဲ့ရတာပါမလ28ရက်နေ့ကလေးကဆန္ဒပြပွဲတွေကိုနေတိုင်းပစ်ခတ်ဖြိုခွဲခံနေရတဲ့ရန်ပူရက်ကွက်မှာဖြစ်ပါတယ်ဒီကနေ့မလ30ရက်နေ့မှာတော့အမျိုးသမီးငယ်တဦးတိတ်ဆုံးသွားတယ်လို့မြကျင်းနားမြို့ကန်ကပြောပြပါတယ်မင
်းစိတ်တယောက်စဆုံးသွားတယ်အသက်23နှစ်ဆန္ဒရတဲ့စင်တော့ဆုံးမသိဘူးအခုတော့ဆက်တရားတော့ကအဲ့စဆုံးသွားတဲ့သူရဲ့အလောင်းကိုစက်ကလိုက်မှာပြေးချင်လို့တားနေရတယ်။အဲ့မှာဒီနယ်ကဒီ PCT အဖွဲ့နဲ့အရင်ဖက်တွေကညှိနေတယ်။စက်သက်ပဲအလောင်းကိုပြေးချင်ဖြစ်နေတယ်။ဒါပြီးတော့အဲ့ဒီရန်ပူကိုသွားတဲ့တစ်ချိန်ကြီးကားတွေကိုလည်းပြစ်ခံရတယ်ပေါ့နော်။အဲ့ဒါစားရတယ်ကျွန်တော်ပြောလို့28ရက်နေ့ဖဲကနေပေါ့နော်အဲ့လိုချစ်နေတာ။အဲ့ရန်ပူမှာဖြစ်နေတော့ကျွန်တော်ဒီဖက်မြစ်စနာမြောက်ဆန်ကဘာရောတာဘူးရက်ဖက်တော့ကောင်းရကတော့လည်းခေါ်ဆန္ဒကြံပြနေတယ်တားဆီးနဲ့လုံနေရတော့တွေးလိုက်တယ်ကျွန်တော်လည်းဟုတ
်မြန်မာနိုင်ငံတောင်ပိုင်းကတနင်္သာရီတိုင်းဒေသကြီးကော့တောင်မြို့မှာတော့ဒီကနေ့မလ10ရက်နေ့မနေ့ပိုင်းကလေးကမြို့ရင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်အနည်းဆုံး3ဦးသေဆုံးပြီးတော့အများပြားဒဏ်ရာရရှိသွားတာပါထဝယ်မြို့မှာတော့မလ29ရက်နေ့ကလမ်းမပေါ်မှာစိုက်ကယ်စီးနေတဲ့စစ်တပ်ရင်နှန်းကပစ်ခတ်လို့စိုက်ကယ်ပေါ်ပါလာတဲ့သူအသက်18နှစ်အရွယ်မြို့သားတဦးဒီကနေ့ပဲကွယ်လွန်သွားပါတယ်အခုလိုမျိုးပြစ်ခတ်ဖြုတ်ခွဲနေပေမဲ့လေမြန်မာနိုင်ငံကမြို့ကြီးတွေသာမကနေမျိုးလေးတွေမှာပါပုံစံမျိုးစုံနဲ့စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုပြည်သူတွေကဆက်ပြီးတော့လှုပ်ဆောင်နေကြတာဖြစ်ပါတယ်။မန္တလေးမြို့မုံရွာမြို့တွေမှာစိုက်ကယ်တပိတ်လူမဲ့တပိတ်တွေဖြင့်လူဦးရေထောင်ချီပြီးတော့ဆက်လက်ဆန္ဒထုတ်ဖော်နေကြပါတယ်။ဒါ့အပြင်ခင်ဦးဝက်လက်မင်းလှမကွေးဒဇယ်မလှိုင်ကောလင်းနဲ့ပဲခူးတို့မှာလည်းလူထောင်ချီလမ်းလျှောက်တပိတ်တွေဖြင့်စိုက်ကယ်တပိတ်ထိုင်တဲ့ဘက်တွေလည်းပြုလုပ်ကြပါတယ်စစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲတွေပြုလုပ်တာကြောင့်စစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြစ်ခဲ့ပြီးတော့တေဆုံးသူခုထိဆိုရင်တော့910ဦးထက်မနည်းရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကအချက်အလက်ထုတ်ပြန်ပါတယ်စစ်တပ်နဲ့ရဲကပစ်ခတ်လို့တနက်ထိမှတေဆုံးသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေလည်းပါဝင်တယ်လို့တေဆုံးသူအများစုကလည်းလူငယ်တွေဖြစ်ကြပါတယ်ရှင်